တိကအကျွေးနွန်ထဲမှာနေနေတဲ့အတွက်အကျွေးနွန်ကိုဖယ်ရှားပြီးအကျွေးပြည်စည်းမှုမရှိအောင်အတန်တန်ကြိုးစားနေရတယ်လို့စီမံကိန်းနဲ့ဗန္ဒိုင်းဝင်ကြီးဦးစိုးဝင်းကလွန်ခဲ့တဲ့ဒီဇင်ဘာလတရနေ့ကရန်ကုန်မှာကျင်းပတဲ့မြမကုံတွေးပွဲတော်မှာပြောတော်ပါတယ်ပြည်ပကျွေးမီဒေါ်လာတန်ပေါင်း1000ကျော်ရှိတာကိုပြည်သူ့ငွေစည်းရင်းကော်မတီအစည်းအခါစာမှာပေါ်ပြကြောင်းသိရပါတယ်ဒီတော့အတွင်းဒေါ်လာငွေတန်ဖိုးတက်နေပြီးကျပ်ငွေတန်ဖိုးကျဆင်းနေတာကြောင့်ဆက်ရမယ့်အကျွေးပမာဏဟာ50ရာခိုင်နှုန်းလောက်တိုးပွားလာသလိုဖြစ်နေပါသေး။နိုင်ငံခြားချင်းဝင်တဲ့အကောင့်တွေပေါ်တဲ့စီမံကိန်းတွေမပြီးမပြတ်မအောင်မမြင်ဖြစ်နေရင်အကျွေးနွန်ထဲမှာနေနေအောင်ပါပဲလို့ဝန်ကြီးဦးစိုးဝင်းကပြောတော်ပါသေး။နိုင်ငံခြားကျွေးမီဒေါ်လာတန်1000ကျော်ထဲမှာတရုတ်ကိုပြန်ဆက်ရမှာကတန်4000ကျော်ဖြစ်ပါသေး။တရုတ်အကျွေး69ရာခိုင်နှုန်းဟာစီအစိုးရလက်ထက်ကအတူ 4.5 ရာခိုင်နှုန်းနဲ့ခြေယူထားတဲ့ငွေတွေဖြစ်ပြီးအခုပြန်ဆက်ရမယ်အချိန်ရောက်နေပါပြီ။ပြည်ပချင်းငွေထဲမှာတရုတ်ရဲ့ချင်းငွေဟာအတူအများဆုံးဖြစ်နေတဲ့အတွက်တရုတ်အကျွေးကိုအမြန်ဆုံးပြန်ဆက်ဖို့လွှတ်တော်မှဆွေးနွေးကြပါသေး။
ငွေကြေးတဲ့အခါမှာတရုတ်ဟာစီးပွားရေးဦးတည်ချက်သာမကဘဲနိုင်ငံရေးရည်ချက်ကိုပါထည့်သွင်းစဉ်းစားတယ်လို့သုံးသပ်ကြပါတယ်။အကျွေးပြန်ဆက်နိုင်မဲ့အလားအလာနည်းပေမဲ့တဘာဝတယံဇာတကျွဲဝတဲ့နိုင်ငံဆိုရင်တရုတ်ကငွေထုတ်ချေဖို့အသင့်လဲလို့ဆိုပါတယ်တရုတ်ရဲ့ရန်ဝန်လမ်းကြောင်းစီမံကိန်းမှာပါဝင်နေတဲ့နိုင်ငံပေါင်း68နိုင်ငံမှာ23နိုင်ငံဟာတရုတ်ကျွေးမီဖြည့်ဆည်းတဲ့ဒဏ်ကိုခံနေရတယ်လို့လွန်ခဲ့တဲ့နှစ်ဧပြီလ16ရက်နေ့ထုတ် Nikkei Asian Review မှာဖော်ပြပါတယ်စီအစိုးရချင်းယူခဲ့တဲ့တရုတ်ကျွေးမီဟာNLD အရသာတစ်ပိုင်းအစိုးရဖြည့်ရှင်းရမယ့်ပြဿနာလို့ဖြစ်နေပါတယ်။စီအစိုးရခွင့်ပြုချက်နဲ့တိစောက်ခဲ့တဲ့မြေစုံစင်မှာတရုတ်ကဒေါ်လာတန်း800ရင်းနှီးထားတာကိုအရင်ရောအတိုးပါပြန်ဆက်ရမယ့်ပြဿနာကိုလည်းဖြည့်ရှင်းဖို့လိုပါတယ
်။နိုင်ငံခြားကျွေးမီအလုံးများလာတာဟာတန်းစီစီးပွားရေးတိကျနိုင်တယ်လို့ယုံကြည်ကြပါတယ်။အကျွေးစုပြုံလာတဲ့အခြေအနေကိုမရောက်ဘဲဂတိပေးထားတဲ့အတိုင်းအတိုးမှန်မှန်ဆက်နိုင်ရင်ကျွေးစားနိုင်ရှိတယ်လို့ကမ္ဘာဘာနဲ့အပြည်ဆိုင်ရာငွေကြေးရံပုံငွေအဖွဲ့တို့ကသတ်မှတ်ထားပါပဲ။နိုင်ငံခြားကျွေးမီဟာနိုင်ငံခြားပို့ကုန်တန်ဖိုးနဲ့တူညီလာပြီးတိုင်းပြည်အသင့်အထုတ်လုပ်မှုရဲ့30ရာခိုင်နှုန်းဖြစ်လာရင်ကျွေးပြည်စည်းမှုရှိလာပြီလို့ဆိုပါပဲ။မြန်မာရဲ့နိုင်ငံခြားကျွေးမီဟာတိုင်းပြည်အသင့်အထုတ်လုပ်မှုရဲ့16ရာခိုင်နှုန်းသာရှိနေပြီးကျွေးမီစုစုပေါင်းကတော့တိုင်းပြည်အသင့်အထုတ်လုပ်မှုရဲ့35ရာခိုင်နှုန်းရှိနေတဲ့အတွက်ကျွေးပြည်စည်းမှု debt distress ဖြစ်နိုင်တဲ့အခြေအနေမရှိဘူးလို့ IMF ငွေကြေးရံပုံငွေအဖွဲ့ကသုံးသပ်ပါတယ
်။ဝင်ငွေနေတဲ့နိုင်ငံ100ကျော်ဟာတရုတ်စီကငွေကြေးထားပါတယ်။ပြန်မဆက်နိုင်ရင်တရုတ်ကဘယ်လိုလုပ်မယ်ဆိုတာကိုတော့မခံမနိုင်လေးပါဘူး။ငွေမရရင်ပစ္စည်းသို့မဟုတ်အခွင့်အရေးကိုယူမဲ့သဘောရှိပါတယ်။တိရိနေကအစိုးရရဲ့ဟမ်ဘန်တိုတာစိတ်ကမ်းစီမံကိန်းကိုတရုတ်ချင်းဝင်နဲ့တည်ဆောက်ပြီးစီးပွားရေးတွက်ချင်မကြိုက်ပဲအကျွေးထူလာလို့စိတ်ကမ်းတစ်ခုလုံးတရုတ်လက်ထဲထိုးအပ်လိုက်ရပါတယ်ဒီစိတ်ကမ်းကိုတရုတ်က69နှစ်ချုပ်ကန်ခွင့်ရသွားပါတယ်တဘာဝတယံဇာတမရှိပဲလူဦးရေတန်းမပြည့်တဲ့ဂျီဘိုတီနိုင်ငံလေးကိုတရုတ်ကဒေါ်လာငွေတန်းထောင်ချီထုတ်ချေးပြီးစစ်စကမ်းတည်ဆောက်ခွင့်ရသွားပါတယ်အာဖရိကအရှေ့ပိုင်းအီဒင်ပင်လယ်ကွေ့ကမဟာဗျူဟာကျတဲ့နေရာဖြစ်လို့တရုတ်အတွက်ငွေချေးရကြုံတ်တယ်လို့သုံးသပ်ကြပါတယ
်ပါကစ္စတန်တရုတ်စီးပွားရေးဈေးကြံဟာမြန်မာအတွက်တင်ကားစာကောင်းတစ်ခုဖြစ်နိုင်ပါလေဒေါ်လာတန်းထောင်ချီပြီးစားခဲ့တဲ့ပါကစ္စတန်တရုတ်စီးပွားရေးဈေးကြံဟာတန်း6000ကျော်အထိကုန်ကျသွားပါလေဈေးကြံရဲ့တော်ကျော်ဖြစ်တဲ့ဂွာဒါရင်းနဲ့စိတ်ကမ်းကို2015မှာတရုတ်က43နှစ်ချုပ်ကန့်ခွင့်ရရှိသွားပါပဲစိတ်ကောင်းဝင်ဝင်90ရာခိုင်နှုန်းကိုတရုတ်ကရပါတယ်။ရှင်ကျားပြည်နယ်နဲ့ဆက်သွယ်တဲ့ဂွာဒါရင်းနဲ့စိတ်ကောင်းဟာတရုတ်အတွက်အရေးပါတယ်လို့ယူနန်နဲ့ဆက်မဲ့တောက်ဖြူရင်းနဲ့စိတ်ကောင်းဟာလည်းတရုတ်မဟာဗျူဟာမှာအလွန်အရေးကြီးပါလေ။တရုတ်မြန်မာစီးပွားရေးဈေးရောင်းနဲ့တိုးလမ်းမတဲ့အစီအစဉ်ကြောင့်မြန်မာအစိုးရဟာတရုတ်ကျွေးမီပြည်လာတဲ့အခြေအနေကိုရောက်သွားနိုင်တယ်လို့သုံးသပ်ကြပါပဲ။စီမံကိန်းတွေကြေပြန့်လာလေလေအကျွေးတင်တဲ့ပမာဏလေးကြီးမားလာလေလေဖြစ်နိုင်ပါလေ။ဒါပေမဲ့တန်းကြီးရဲ့မြစ်စင်အတရင်ထုတ်လုပ်မှုဟာကျွေးတင်တဲ့နှုံးနဲ့မြင်မနေရင်တော့အကျွေးပြည်စည်းမှုကိုကျုံတွေးရဖွယ်အလားအလာမရှိပါဘူး။ ီပကျွေးမီများလာရင်လည်းအတိုးပေးဆက်နိုင်တဲ့အခြေအနေဖြစ်ပါလေ။ကျွေးမဆက်နိုင်ရင်တော့ကျွေးရှင်လိုချင်တာကိုပေးရမယ့်အခြေအနေရောက်သွားနိုင်ပါတယ်ခင်ဗျာ။